ဆိုက်ပျိုးရာသီဖြစ်တဲ့မိုးရာသီရောက်လာချိန်မှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ပဲခူးတိုင်းကြောက်ကြီးမြို့နယ်ကလဲအေက4000ကျော်စဘာမဆိုင်နိုင်ဘူးလို့လဲသမားတွေကပြောပါတယ်။ဒါကြောင့်လာမယ့်နှစ်မှာစားနဲ့ရိတ်ခါမလုံမလောက်ဖြစ်မှာကိုကြောက်ကြီးမြို့ရဲ့ဒေသခံတွေကစိုးရိမ်နေကြပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်
။ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ကလဲမြေအေက4000ကျော်ဟာကရင်မျိုးသားအစည်းအရုံး KNU နဲ့မြန်မာစစ်တပ်တို့ရဲ့တိုက်ပွဲတွေကြောင့်စဘာမဆိုင်ပြိုးနိုင်သေးကြောင်းဒေသခံတွေကပြောပါရယ်ရွာပေါင်း100ကျော်ကလယ်သမားပေါင်း1000ကျော်လောက်ဟာစစ်ရှောင်နေရပြီးတော့အများစုကမြို့ပေါ်တွေရောက်နေကြကြောင်းလယ်သမားတို့က VOA ကိုပြောပါရယ
်ဒီကလီအောင်ကြုံနေတဲ့ဟိုအကုန်လုံးလယ်သမားတွေလေပြီးရွေးပြီးတော့အဲ့လေကြီးကတရားမအဆိုင်ညာဘူးကျတော်မများတော့အကုန်လုံးကတော့တိုင်းသားလက်နက်ကနေသူမူကတော့မြို့ပေါ်ခဏရေကွက်တယ်ဒီလိုခဏရောက်တော့မှပဲမမြင်တော့ဘူး။အကုန်လုံးရွာကြီးကောင်ကမြို့လေးကိုရွှေ့တယ်။ဟိုဘက်မြို့ကြီးကြီးရွှေ့တယ်။ရွာကြီးဘက်ကတော့မရတော့ဘူး။ဒီကောင်ကလူမျိုးဆိုတော့စကားဆက်လို့ရဘူးပေါ့
။ကရင်ရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကတော့ကြောက်ကြီးမြို့နယ်ကျေးရွာ46ရွာကလယ်သမား800ကျော်လောက်စဘာမဆိုင်နိုင်သေးကြောင်းပြောပါရယ်။အချိန်မီမဆိုင်နိုင်ရင်လာမယ့်နှစ်စားနပ်ရိက္ခာလုံလောက်ဖို့စိုးရိမ်ရတဲ့အကြောင်းကော်မတီဘက်ကသတင်းထုတ်ပြန်ထားတာပါ။ထိတ်တိုက်တွေးဆမှုတွေကြောင့်လက်တလောမှာဒေသခံတွေနဲ့ရှောင်တိန်နေတာကအသက်အန္တရာယ်ပိုပြီးလုံခြုံနိုင်တဲ့အကြောင်းကြောက်ကြီးမြို့မှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တစ်ခုက VOA ကိုပြောပါရယ်
။လက်နက်ကိုင်တွေရဲ့ဒီလက်နက်ကြီးတွေကစံကြည့်လို့ဒီလိုဖြူချတဲ့ခါကျတော့ဒီလိုယူရတဲ့ရှိတယ်အင်းကြီးလူကြီးအဲ့ဒီကံကြီးတွေကယူရတယ်မှာဆောင်းလိုက်ရုပ်ဖြစ်ပြီးထိတ်ဆောင်ရတယ်ပေါ့နော်။ထိတ်ဆောင်ကြတာလည်းဘယ်လိုလဲတော့နေနေရအောင်ပဲ။ဒီဆက်ကဆောက်ကြတယ်လို့အမိတွေဆီကဆက်တယ်ကြမ်းလို့ဆက်ကတော့လူတွေလည်းတလန့်ကလည်းလုံးမဆိုးဘူးပေါ့နော်။ရအောင်ထိုက်အောင်တိုက်အောင်ထိုက်ရင်ထိုက်ကြမ်းလို့လူတွေကအခုချိန်မှာတော့ပြည်သူတွေနဲ့နေရတော့ဒါပေမဲ့ကျွန်တော်ရှိကလည်းရေးဒီဆက်ကဆောက်ကိုတိုက်မှလည်းကျွန်တော်ကလည်းကျွန်တော်လူချင်းတိမကိုရှိရရမှာလေ
။မြန်မာစစ်တပ်ဟာ2022ခုနှစ်နိုဝင်ဘာ12ရက်နဲ့13ရက်တွေမှာ KNU ထိန်းချုပ်နယ်မြေတွေဖြစ်တဲ့ညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေကကျေးရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီမှာနေထိုင်တဲ့လူဦးရေ2000ကျော်လောက်ဟာအနီးအနားမြို့တွေစီကိုထွက်ပြေးခဲ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့တပ်စခန်း3ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNU က14ရက်နေ့မှာကြေညာခဲ့ပါတယ်။အခုနှစ်မေလ10ရက်နေ့တုန်းကလည်းမုံမြို့နယ်ညောင်ပင်သာကျေးရွာမှာလူအယောက်20ကိုမြန်မာစစ်တပ်ကမီးရှို့တပ်ဖြတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်ထဲကကြောက်ကြီးနဲ့ပွင့်ပြူဘက်တွေမှာတိုက်ပွဲတွေကပြင်းထန်နေပါတယ်။မနေ့ကဇွန်လ17ရက်နေ့ကမုံမြို့နယ်အခြေဆိုင်စစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်ကြောက်ကြီးမြို့နယ်ဝါပင်စုရွာကကလေး2ဦးနဲ့တောကြောင်ပေါက်ရွာကအသက်60အရွယ်တန်ငါတစ်ပါးပြန်လုံတော်မူခဲ့ပါတယ်။တခြားကျေးရွာတွေမှာလည်းနေစဉ်ရက်ဆက်ဆုသလိုတိုက်ဆုံမှုတွေရှိနေတာပါ။အခုအချိန်အထိကြောက်ကြီးမြို့နယ်ကလူအယောက်1000ကျော်ထွက်ပြေးနေရဆဲဖြစ်တယ်လို့ကရင်အရေးပေါ်အကူအညီကယ်ဆယ်ရေးကော်မတီဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။